Hello.
Mai jono khmao so wa ni kaung ya la khmya.
Okay, kaung ma le.
Ji ka de lu nge nyi la kan ko amma belo tong tat ba da le khmya.
Kaung ma le. Ma ro a ya ba le. Ma so lu nge ri ya thu sin tai la tai yin du ri ba le. Tet tet jaw jaw shi de. Naw a yin chin ni le a ya lut ba le.
A tu ru ya nang ngai le la mu a ka go tor tor kaung da la khmya.
အဲ့တော့ဒီလိုတွဲဆုံဝဲထူမှာငါတစ်ချိန်လုံးနေတာမဟုတ်လေနေလာကမှဆိုသူတို့ကိစ္စတွေသူတို့လုပ်ထားတယ်ဖွင့်ဝဲသွားတယ်။နောက်ပိတ်ဝဲသွားတယ်ချင်းစားဝဲသွားတယ်။အဲ့လိုအချိန်လေးနဲ့တော့ဘယ်လောက်အထိသူတို့နိုင်ငံရေးနဲ့ပတ်သက်လို့မျိုးကြတင်းချောက်မှုရှိတယ်ဆိုတော့ခမန်းလို့တော့မလွယ်ဘူးပေါ့ဒါပေမဲ့လည်းဒီလိုညီလာကနဲ့အထိဝင်ရောက်တာတွေဆိုတော့နိုင်ငံရေးစိတ်ပါဝန်ဆောင်မှုကတော့အတန်တရားရှိစရာမရှိပါဘူးထင်ပါတယ
်။ဟုတ်ကဲ့ဒီကနေ့လူငယ်တွေရဲ့နိုင်ငံရေးအပေါ်စိတ်ဝင်စားမှုကိုရှိစရှိကာလာလူငယ်တွေနဲ့နှိုင်းရှင်မယ်ဆိုရင်ရောဘယ်လိုများပြောနိုင်မလဲခင်ဗျာ
အဲ့ဒါကာလာတွေကမတူဘူးလေကာလာတွေကမတူတဲ့အခါကျတော့သူတို့ရဲ့နိုင်ငံရေးစိတ်ပဝင်စားပုံကမတူဘူးဟာ88တုန်းကဆိုလို့ရှိရင်အဲဒီ88မှာပါလာတဲ့လူငယ်တွေအများစုကဒီចောင်းသားတွေပေါ့နော်တက္ကသိုလ်ကနေစတော့ចောင်းသားတွေပြီးတော့အဲဒီတုန်းကတပတ်ဒီအာဏာရှင်စနစ်ကိုမကြိုက်လို့ဒီဒီမိုကရေစီဘက်ကိုတွားကျင်တဲ့စိတ်ဓာတ်တွေနဲ့အခုလူငယ်တွေကတော့သူဖြတ်တန်းခဲ့တဲ့ကာလာမတူဘူးဒီနေ့အဖြစ်ဆိုလို့ရှိရင်လည်းမဆလာတပါတီအာနာရှင်စနစ်ရဲ့ပို့ပြီးတော့ကျန်းတန်းတဲ့အခြေအနေကိုဖြတ်တန်းခဲ့တယ်လို့ပြောလို့လည်းရတာပေါ့နော်။သူစည်းမှုကလည်းအရင်တုန်းကလိုတော့မရှိဘူးပေါ့။အရင်တုန်းကဒီဆစ်ဆက်စင်မတိုင်းကြီးအကြောင်းသားတွေကတက္ကသိုလ်တွေမှာစုစည်းလို့ရတယ်။အခုတက္ကသိုလ်တွေကအရင်ပုံစံမဟုတ်ဘူးလေ။ဒါတော့အကြောင်းသားတွေလူငယ်တွေရဲ့ပြည်ပြင်းလာပုံကလည်းအရင်ပုံစံမဟုတ်တော့ဘူးပေါ့
။တချို့အကြောင်းတွေမှာဒီအကြောင်းသားတွေနိုင်ငံရေးလှုပ်ထားမှုတမကလှုပ်ရှားမှုတွေကိုတင်းတင်းကြပ်ကြပ်ချုပ်ကန်တာတွေပေါ်လာတဲ့ဆိုတော့ဒီမိုကရေစီပြုပြင်ပြောင်းလဲလုပ်နေပါတယ်ဆိုပြီးဒီပိုင်းနဲ့မှဒီចောင်းသားတွေပေါ်ကြတော့နိုင်ငံရေးလှုပ်ရှားမှုတွေကိုကန့်တ်လာတယ်လို့ပြောနိုင်လားခင်ဗျအ
ခုကန့်တ်တဲ့ပုံကြီးတော့ရှိလာပါတယ်အဲ့တော့ဘယ်လောက်ပုံဝင်လင်းလင်းနဲ့တကယ်ကိုဘယ်လောက်ဒီမိုကရေစီနိုင်ငံပေါ်မှာခြေလှမ်းကျင်လဲဆိုတော့ဒါမိကွန်းထုတ်ဆရာဖြစ်လာ
အခုလက်တော့တရဲမီဒီယာတွေနဲ့အစိုးရကြားဖြစ်ပွားနေတဲ့အခြေအနေကိုအမှဘယ်လိုမြင်ပါသလဲခင်ဗျအ
ဲ့ဒီဟာလဲဒီဒီမိုကရေစီနိုင်ငံပေါ်မှာချောင်းမြောင်သွားခြင်းနဲ့ဆန္ဒရှိရလားဆိုတာကိုမင်းကွန်းထုတ်ဆရာဖြစ်လာတာပေါ့အမီဒီယာတွေကနေပြီးတော့အတာဝန်သိမှုရှိရမယ်ဆိုတော့မှတ်မှတ်လဲဒါလည်းလူတိုင်းကအတာဝန်သိမှုရှိရမှာပဲသို့တော်ညာလဲမတန်တဆပေါ့နော်မီဒီယာတွေကိုအရေးယူတာဆိုတာလွတ်လပ်စွာပြောဆိုနိုင်ခွင့်လွတ်လပ်စွာရေးသားနိုင်ခွင့်လွတ်လပ်စွာသတင်းဖြန့်ချိနိုင်ခွင့်တွေကိုချုပ်ချယ်ခြင်းလို့လားဆိုတဲ့မင်းကွန်းကတော့မမေးလို့မဖြစ်တော့
ဟုတ်ကဲ့မန္တလေးမှာဒီလာဆန်းပိုင်းကဖြစ်ပွားခဲ့တဲ့အဓိကရုံးအပါအဝင်ပေါ့လေလက်တလောနှစ်ကာလတွေအတွင်းဖြစ်ပွားခဲ့တဲ့အကြမ်းဖက်စုပူမှုတွေနဲ့ပတ်သက်ပြီးစစ်ဆေးတွေးရှိချက်တွေအရေးယူဆောင်ရွက်မှုတွေကိုအစိုးရကလူထုကိုပြည့်ပြည့်စုံစုံထုတ်ပြန်ပြောဆိုတာမတွေ့ရတလို့ပဲခင်ဗျာအမှန်တော့လွတ်တော်မှာရောဒီကိစ္စအပေါ်အစိုးရကင်တွဲဖြစ်ရှင်းမှုနဲ့ပတ်သက်ပြီးမေးမြန်းဆွေးနွေးကြတာတွေရှိပါသလားခင်ဗျာ
ဟုတ်တချို့ကိုယ်တလေတွေကဒီဟာမေးမြန်းမှုပြည်ပြင်းဆင်နေရဆိုတာသိပါတယ်အဲ့တော့ဒါတွေလည်းမအားလို့လည်းသိကျင်တာပဲမအားလို့လည်းပြောတယ်လေဒီအစိုးရဘက်ကနေပြီးတော့ကိုယ်နဲ့မြင်သာမှုကလိုနေတယ်ဆိုတာ
ဟုတ်ကဲ့ဒီလအတွင်းတိုင်တရာဈေးမှာအမျိုးသမီး3ဦးဓာတ်လိုက်ပြီးတေဆုံးသွားပါတယ်ခင်ဗျာပြီးခဲ့တဲ့ဂျွန်လာအတွင်းကလည်းလှဲရမ်းမှာဓာတ်လိုက်ပြီးနောက်ထပ်လူ2ဦးတေဆုံးပါတယ်တခြားဓာတ်လိုက်လို့တေဆုံးတာတွေလည်းမကြာခဏကြားလေရှိပါတယ်အဲ့တေဆုံးသူတချို့ကိုရော်ကြီးပေးတယ်လို့ဆိုတယ်ဒါပေမဲ့အများစုကြတော့လဲဇာပနာဈေးလောက်ပဲရတယ်လို့လည်းသိရတယ်ခင်ဗျာတကယ်တော့အခုလူအဖြစ်ပြက်တွေမှာတေဆုံးသူတွေနစ်နာသူတွေကိုအစိုးရကဘယ်လိုတောင်းအောင်ယူရမယ်ဆိုတာတတ်တတ်မှတ်မှမရှိသင့်ဘူးလားခင်ဗျာ
ရှိတော့ရှိတယ်နော်ဘာဒါပေမဲ့လည်းအဲ့လိုရှိတဲ့နယ်ဆိုရပြောတဲ့တစ်ချိန်တည်းမှာပဲဒီလိုဟာတွေကဒီပဲဖြစ်နေရမှာလားဒါဖြစ်မှအရေးယူတယ်ဆိုတဲ့ကိစ္စကမဟုတ်သေးဘူးထင်တယ်မဖြစ်အောင်လို့ကာကွယ်ရမှာပေါ့ဒီဓာတ်ကြိုးတွေဓာတ်ကြိုးဟောင်းတွေအခြေအနေနဲ့ပတ်သက်လို့ဓာတ်တိုင်ဟောင်းတွေဖြစ်နေတဲ့ပတ်သက်လို့ကျမတို့လွတ်တော်မှာတောင်မှကိုယ်စလေတယောက်ကနေပြီးတော့မကြခင်တုန်းကပြောသွားတာရှိပါတယ်ဘယ်လောက်ဓာတ်တွေအန္တရာယ်ရှိလဲဆိုတော့ဒီဟာတွေကိုလဲတင်နေပို့ပြီးတော့ဟုတ်ကောင်းအောင်လို့ပြည်ပြင်းပြင်းနေဆိုတာကိုပြောသွားတာရှိပါတယ်အခုကျတော့ဂျာနယ်တွေမှာဓာတ်ပုံတွေဟိုကိုခေါင်းဆွဲလဲတွေ့ရင်တွေ့ပါလိမ့်မယ်ဓာတ်ကြိုးတွေကိုရိုက်ထားတဲ့ဓာတ်ပုံတွေလေ
ဟုတ်ကဲ့ခင်ဗျဟ
ိုဓာတ်ကြိုးတွေဓာတ်တိုင်တွေတကယ်ကိုအန်ဒီအများတဲ့အခြေအနေပဲဘယ်လိုလုပ်တာမျိုးညှို့ရှူထားနိုင်လဲလို့တော့နားလေရကမှခက်နေတယ
်ဟုတ်ကဲ့အဲ့တော့ပြည်သူလုံခြုံရေးအတွက်မြန်မာပြည်မှာတုံးဆွဲနေတဲ့ပစ္စည်းတွေလုပ်ငန်းဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးစံနှုန်းတွေတိတိကျကျစီကန်းတွေချမှတ်ဖို့လွှတ်တော်တင်မှာဟောပြောဆိုဆွေးနွေးနေကြလားခင်ဗျ
ဒီလိုစာနှုန်းတွေကချမှာဒါပေမဲ့ဒီလိုစာနှုန်းတွေကစာနှုန်းတွေစာနှုန်းတွေတတ်မှာမှာတော့နောက်တစ်ခုကထိမ့်သိမ့်မှုပေါ့နော်ဒီလျှက်စစ်နဲ့ပတ်သက်လို့ပဲဖြစ်ဖြစ်ရေမြောင်းနေပဲပတ်သက်လို့လည်းဖြစ်ဖြစ်အခုဆိုလို့ရှိရင်အခုလို့မိုးရွာပြီဆိုလို့ရှိရင်ရန်ကုန်မြို့ကလမ်းကြီးကချောင်းကြီးဖြစ်သွားတာပဲအဲ့ဒါကြီးထိမ့်သိမ့်မှုတွေနဲ့ဆိုင်တာပေါ့ ီတော့အစိုးရဌာနတွေကကိုလုံအောင်မေတ္တာဝင်တွေကိုပြပြပြလုပ်ရလားမလုပ်ဘူးဆိုတာတော့ရှင်းပါတယ်ပြပြပြမလုပ်ရင်ဒီလိုခြေနေတွေဖြစ်မှာမဟုတ်ဘူးအဲ့တော့မလုပ်နိုင်တဲ့အကြောင်းရင်းကဘာလဲဒါအစိုးရတာဝင်မယ်ဓမ္မိတွေပေးရုံနဲ့မလုံလောက်ဘူးလေဒါရိုက်ဆက်ပြီးထိမ့်သိမ်းရမယ်ဒါကျိုးတွေဟောင်းမှလဲရမယ်လို့မှမဟုတ်ပဲဒါရိုက်တစ်ချိန်လုံးစစ်ဆေးနေရမှာဘယ်တော့ဘာတွေပို့ပြီးပြန်ပြီးပြုပြင်ဖို့လို့မနဲ့အသင့်နဲ့လဲဖို့လို့မနဲ့ပို့ပြီးတော့ကောင်းတဲ့စနစ်နဲ့လဲဖို့လို့မနဲ့အစားထိုးလို့လို့မယ်ဒါရိုက်တစ်ချိန်လုံးသုံးသပ်ပြီးတော့လေ့လာပြီးတော့လုပ်ကင်နေရမယ်ကိစ္စတွေပါ
ဟုတ်ကဲ့ခင်ဗျာလှဲတမ်းမှာကိစ္စဆိုရင်လည်းအဲ့ဒါကျိုးကအရင်ကလည်းပြတ်ကြဘူးတယ်ပြောတယ်အခုနောက်ဆုံးဒီလှိုင်းတရားကိစ္စဆိုလည်းအရင်နေ့ကနေအဲ့ကျိုးကပြန်ဆက်ထားတာလို့လည်းပြောတယ်အဲ့တော့ဒီအဖြစ်အပျက်တွေမတိုင်ခင်နဲ့ကချိုးရင်းမှုရှိနေဆိုတာသိပါလျက်နဲ့ထိထိရောက်ရောက်မကင်တွယ်ဘူးဆောင်ရွက်ချက်မရှိဘူးလို့မြင်ရတယ
်ကိုကောင်ဆိုဒီကျိုးတွေကပြတ်ကြမှာချိုးရင်းမှုတွေရှိနေဆိုသိကြတာမဟုတ်ပါဘူးကြီးလိုက်ရင်ကိုအလုံးလိုက်ထွေးလိုက်ဖြစ်နေတာတွေမဖြစ်သင့်တဲ့ဟာတွေပေါ့နော်ဂျာကျိုးတွေရောဓာတ်တိုင်တွေရောအချိန်ကြီးကအင်မတန်ဆိုးပါတယ်
အမေတန်းနဲ့ပြီးခဲ့တဲ့ရက်ပိုင်းကအမဩစတြေးလျနိုင်ငံသားကြီးဝင်ကြီးနဲ့တွေ့ပြီဆိုတော့မြန်မာနိုင်ငံဆိုင်ရာသူ့ရဲ့သဘောထားဘယ်လိုများရှိတယ်လဲခင်ဗျာ
ဒါတော့တခြားနိုင်ငံရဲ့သဘောထားလိုပဲအခုအချိန်ဒီမှာဒီမိုကရေစီပြုပြင်ပြောင်းလဲရတာတကယ်ပဲတိုးတက်နေသလားမတိုးတက်နေဘူးလားဆိုတာဆိုတော့လေ့လာဆောင်ကြည့်နေတယ်ပေါ့တစ်ချိန်တည်းမှာလည်းမြန်မာနိုင်ငံကိုအောင်မြင်စေချင်တဲ့ဒီမိုကရေစီနိုင်ငံဖြစ်သွားစေချင်တဲ့စံစေတနာတွေရှိကြတယ်ပေါ့
ဟုတ်ကဲ့ပြန်ကြိုက်တူဝင်ကြီးဦးရထွတ်ပါဝင်တဲ့အဖွဲ့တစ်ခုကျွန်တော်ဝါရှင်တန်ရောက်နေတယ်ခင်ဗျာအမေရိကန်နိုင်ငံရဲ့မူဝါဒဆိုင်ရာတင်ဒန်းကိုလာတက်တာပါအဲ့ဒါသူ့ကိုကျွန်တော်တို့တွေ့ဆုံပြီးတော့တခြားအကြောင်းအရာတွေနဲ့အတူအမပေါ်သဘောထားကိုကျွန်တော်မေးကြည့်ခဲ့တယ်ခင်ဗျ။ဟိုသူပြောတာတော့တော်တော်လေးများပါဒါပေမဲ့အဲ့ဒီတဲကကောင်းနှုတ်ချက်တချို့ကိုကျွန်တော်အခုအမဖွင့်ပြလို့ရမလားခင်ဗျ။ဖ
ွင့်ပြပါ
။ဒီမိုက်ဒေါ်ဆန်းစုကြည်ရဲ့ထက်မြက်မှုသူ့ရဲ့စိတ်ဓာတ်ခံမှန်မှုသူ့ရဲ့တင်ခနုတ်ပဋိညာခေါ်ပါဗျာ။နော်ပြဿနာတစ်ခုချက်ချင်းဖြေရှင်းပြီးတော့တုံ့ပြန်ပြောဆိုနိုင်တာလေ။နောက်ခြေရပြန်စာပေးဖတ်ရှုထားရင်ကျွန်တော်လေးစားပါတယ်။သို့တော့အဲ့ဒါကျွန်တော်တို့ဒီမိုကရေစီအသွင်ကူးပြောင်းကိုသွားမယ်ဆိုတဲ့နီးနာပိုင်းနဲ့ပတ်သက်ရင်တော့တချို့နေရာတွေမှာကျွန်တော်အမိုက်ဒေါ်ဆန်းစုကြည်နဲ့သဘောကိုယ်လည်းမှုရှိပါတယ်။ဟိုဒေါ်ဆန်းစုကြီးကတက်မလို့သူချစ်တယ်သူလေးစားတယ်လို့ပြောပါတယ်။ဒါပေမဲ့တခါကျသူပြောတဲ့စကားလေးကြတော့လေတက်မလို့ထဲမှာရှိတဲ့တက်မလို့သားတွေရောကျွန်တော်တို့တက်မလို့သားဟောင်းနေအတွက်ပါစိတ်ထဲမှာကတိကောက်ဖြစ်စရာရှိတယ်ပေါ့။ဆိုတော့အနောက်နိုင်ငံတိုင်းနိုင်ငံမှာတော့ဒီလိုအသုံးလုံးမျိုးနဲ့ဒီလိုမျိုးပြောတဲ့ဟာမျိုးကြီးအလုပ်ဖြစ်ကောင်းဖြစ်နိုင်တယ်။အဲ့တော့ကျွန်တော်တို့လိုနိုင်ငံမျိုးမှာတော့အဓိကညှင်းတာပြောပြောင်းတဲ့အသုံးလုံးနဲ့ပြောရတော့ပိုပြီးတော့ကောင်းပါပေါ့ဗျာ
။ဟုတ်ကဲ့အမိုက်အဲ့ဒါခင်ဗျာသူပြောစကားအမဘယ်လိုများမြင်လဲခင်ဗျာ။
အထာရောဝီယက်ချုပ်ကဘယ်လိုပဲပြပြမအရောဓာတ်ရိုက်ပြပြသာသာပြောတတ်တာပဲအဲ့တော့ဒီလိုပဲပြောလိုက်ရမယ်အဲ့ဒီလိုပေါ့နော်ဟိုညင်သာတဲ့စကလုံးနေနဲ့သုံးစီချင်းနေဆိုလို့ရှိရင်တခြားသူတွေနဲ့ပတ်သက်လို့လည်းညင်သာတဲ့အပြုမှုအပြောဆိုတွေကိုသုံးဖို့လိုလိမ့်မယ်လို့ကတော့သတိပေးချင်တယ်ကိုနဲ့ပတ်သက်လို့တော့ညင်သာစီချင်းနေစဉ်သူများတွေနဲ့ပတ်သက်လို့လည်းညင်သာဖို့လိုပါလိမ့်မယ
်ဟုတ်ကဲ့ခင်ဗျအမေအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီဆက်ဆံရေးဟာအရင်ကတော့နွေးနွေးထွေးထွေးမရှိဘူးနည်းနည်းအေးလာတယ်ဆိုပြီးဝေဖန်ပြောဆိုတာကြီးကြားတယ်အဲ့ဒါဟုတ်လားခင်ဗျအ
ဲ့ဒီဟာကတော့ကျွန်မထင်တာကတော့ဟိုကြမ်းခိုင်ဖွံ့ဖြိုးရေးအဖွဲ့နဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လို့ပြောတာဟုတ်ပါဘူးဥရွှေမနဲ့ကျွန်မရဲ့ဆက်ဆံရေးကိုပြောတာဖြစ်ပါလိမ့်မယ်ကျွန်မတို့ကတော့ပုံမှန်တည်းမှာပဲဘာမှထူးထူးဆော်ရွေးမရှိပါဘူးဒါပေမဲ့ကြမ်းခိုင်ဖွံ့ဖြိုးရေးအဖွဲ့တစ်ခုလုံးအတွက်တော့ကျွန်မမပြောတတ်ဘူးပေါ့နော်
ရွေးကောက်ဝယ်ကော်မရှင်ကဒီအပိုင်းမှာမဲဆွယ်စည်းဝေးဆိုင်ရာစည်းကမ်းချက်တွေထုတ်ထားတဲ့ပတ်သက်လို့ဘယ်လိုပြောနိုင်မလဲခင်ဗျာ
အဲ့ဒီကနေတည်းကပတ်သက်လို့ NLD အနေနဲ့ကောင်ကွက်ဆရာတွေရှိပါတယ်အဲ့ဒီဟာကိုလည်းကြီးညာချက်ထွက်ပါတချို့စီကန့်ချက်တွေပြင်လိုက်ပုံဟာပို့ပြီးတော့လွတ်လပ်တဲ့ရွေးကောက်ပွဲတရားမျှတတဲ့ရွေးကောက်ပွဲမဖြစ်တဲ့အပြင်အဲ့ဒီလိုလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲများဖြစ်ရေးကိုတောင်မှအဟန္တာဖြစ်နိုင်တယ်လို့ထင်ပါတယ
်ဟုတ်ကဲ့အမရေခုအာဇာနည်နေ့နီးလာပြီဆိုတော့ဘာအစီအစဉ်တွေများရှိလဲခင်ဗျာအရင်နှစ်တွေအတိုင်းမလားခင်ဗျာ
အရင်နှစ်တွေအတိုင်းပါပဲဟိုရန်ကုန်ကိုဆင်းမယ်အာဇာနည်နေ့အတွက်ပေါ့နော်အာဇာနည်ကုန်းသွားဖို့ရောနောက်အိမ်မှာတော့ခတိုင်းတွေပဲဆုံးကမယ်။နောက်ဘာသာစုံစူတောင်းပွဲတွေလည်းလုပ်မှာပါ
။ဒီနေ့အာဇာနည်နေ့နဲ့ပတ်သက်လို့အမထူးထူးခြားခြားများပြောဆိုဖို့ရှိပါလားခင်ဗျာ
။အခုတော့ထူးထူးခြားခြားပြောဆိုဖို့မရှိပါဘူး။ဒီလိုင်းထဲမှာတော့ဆောင်းပါရေးဖို့တော့စဉ်းစားနေပါလေ
။ဒီအိုအောဆွမ်းတာနဲ့ပတ်သက်လို့ကန့်တတ်မှာမျိုးတွေကျွန်တော်တို့ကြားနေရတဲ့အတိအကျတော့မဟုတ်ဘူးပေါ့နော်။ပြီးခဲ့တဲ့နှစ်ကအာဇာနည်နေ့ကတော်တော်လေးလှုပ်ရှားမှုတွေမြင်ရတယ်။အခုနည်းနည်းပြန်ပြီးတင်းကျပ်လာတာလားဘယ်လိုထင်လဲမလဲ။
အဲ့ဒါတော့ဖြစ်နိုင်ပါလေအခုနည်းနည်းပြန်ပြီးတော့တင်းကြပ်ခြင်းနဲ့အရေးအယံလေးတွေကပြသွားတယ်နိခွန်းကကုခမောင်စုပြောလိုက်တဲ့ဒီမီဒီယာနဲ့ဆက်ဆံမှုတို့ကျောင်းသားတွေကိုနိုင်ငံရေးလှုပ်ရှားအောင်ကန့်သတ်ခြင်းနဲ့လက္ခဏာတွေပါလို့ဒါတွေဟာတော့ဒီမိုကရေစီလမ်းကြောင်းပေါ်မှာဖြောင်ပြောင်ကြီးသွားနေတဲ့ပုံတော့တိတ်မရှိဘူးလို့ပြောအောင
်ကျေးဇူးထူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်တဲ့ကုခမောင်စုဒါပါပဲနော
်ဟုတ်ကဲ့ခင်ဗျာ good night
good night